မြန်မာနိုင်ငံမှာလည်း COVID-19 စိုးရိမ်ရာရဲ့အခြေအနေမှာစစ်ပွဲရေးရပ်ပြီးကာယောဂထိန်းချုပ်ရေးကိုအားစိုက်လုပ်ကြဖို့ပြည်တွင်းရပ်ပတ်အဖွဲ့အစည်း260ကျော်ကအစိုးရကိုတိုက်တွန်းလိုက်ပါတယ်တိုက်ပွဲတွေပြည်ပခိုင်ဖြစ်လို့နေရဆွမ်းဟွာရသူ3မိန်းခွဲကြားမှာ COVID-19 ကပ်ပြီးရောဂါအနေရဆိုးရင်ပွဲရှိရမှုဒီပြဿနာကိုမြန်မာအစိုးရကမြန်မာဆန်ဆန်တုံ့ပြန်သင့်ကြောင်းလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကတိုက်တွန်းလိုက်တယ်လို့ကုလတွင်းမှုချုပ်ကလည်းကပ်ရောဂါကာလအတွင်းလူ့အခွင့်အရေးကိုအလေးထားပြီးစစ်ပွဲရေးရပ်တန့်ပေးဖို့အာဆီယံအစိုးရတွေကိုပန်ကြားထားပါတယ်ဒီလိုနိုင်ငံတကာအဖွဲ့တွေကတိုက်တွန်းပြီးရပိုင်းအတွင်းပြည်တွင်းရပ်ဘက်အဖွဲ့260ကျော်ကလည်းပဋိပက္ခတွေတော်တွင်းနေရဆွန့်ခွာသူတွေမတန်ဆွမ်းနေတက်ကြီးရွယ်ဦးတွေအမျိုးသမီးတွေနဲ့ကလေးငယ်တွေပို့ပြီးထိခိုက်နိုင်နေဆိုတာသဘောထားပူးတွဲထုတ်ပြန်ခဲ့ရပါအရေးကြီးအခြေအနေကိုရောက်နေတဲ့အတွက်ပဋိပက္ခတွေရပ်တန့်ဖို့တရင်အချက်လက်တွေမြင်မြင်ရဖို့အရေးကြီးကြောင်းရန်ကုန်တိုင်းရပ်ဘက်အဖွဲ့ကွန်ရက်ကဒေါက်တာသက်အောင်ကပြောပါတယ်
ကျွန်တော်တို့ဒီ COVID-19 ကိုကာကွယ်နိုင်ဖို့အတွက်ပေါ့နော်အခုလက်ရှိတိုင်းဒါဒီကနေမှဖြစ်နေတဲ့ဒီစစ်မှတ်တွေအများဆုံးရပ်တန့်ပေးဖို့လိုအပ်တယ်။ဒီဘက်ကျမတို့မြို့ကြီးတွေမှာတော့ဒီ COVID-19 ကြောင့်ဆိုလို့ရှိရင်လုံလုံလောက်လောက်ပေါ့နော်ကျမတို့အကာအကွယ်တွေရရှိဖို့ဆိုတော့အင်တာနက်ထက်ခဲနေတဲ့အခြေအနေမျိုးမှာကမ္ဘာကပ်ရောဂါဖြစ်တဲ့ဆိုတော့ဒီလိုထက်လက်မျိုးတွေအဲ့ဒီရင်းစစ်ဖြစ်နေတဲ့ data တွေမှာရရှိနေဖို့လိုအပ်တယ်။ဒါဟာအင်တာနက်အန်ဒီဂျီအခြေအနေမျိုးကိုရောက်ရှိနေတဲ့အတွက်လည်းပါလဲပေါ့နော်။ဒီခိုင်ဘက်မှာဆိုလို့ရှိရင်ကျမတို့ဒီအင်တာနက်ကိုခတ်တောက်ထားမှုရှိရပေါ့နော်။ကျမတို့အမိနဲ့ဒါကြောင့်ဖိတ်ပြီးရတဲ့ကျမတို့ဒီကုသချင်တာချက်ကိုထုတ်ပြဖြစ်ပါတယ်
။ကချင်နဲ့ရှမ်းမြောက်မှာတိုက်ပွဲရေဂျူကြားရှိနေပေမဲ့ရခိုင်မြောက်ပိုင်းမှာတော့တပ်မတော်နဲ့ရခိုင်လက်နက်ကိုင်အေးအေးနှစ်ဖက်တပ်ပွဲရှိနေရပါ။အချိန်ကြာလာတဲ့ဒီတိုက်ပွဲရေကြောင့်ထွက်ပြေးခဲ့ရတဲ့စစ်ဆောင်ကတသိန်းခွဲကျော်ပြီလို့ရခိုင်ရပ်ဘက်အဖွဲ့ RIC ကသတင်းထုတ်ပြန်ပါတယ်
။စစ်ပွဲကြီးပို့ပြီးတော့ပလဲဝါမှာဖြစ်တယ်။နောက်ပြီးတော့ကျွန်တော်တို့မင်းကြားတို့ဘာတို့မှဖြစ်တာစစ်ပွဲကြီးပို့ဖြစ်လာတဲ့ရှိရဗျာ။ကိုချင်းရပုံကတို့စစ်ပွေးရရမ်းမဲ့ပုံတော့မပေါ်ဘူးရာစစ်ပွေးကိုပို့ပြီးတော့လူတွေကကိုနာဗိုင်းရဲ့ကိုကြောက် attention တွေရောက်နေတဲ့အချိန်မှာစစ်ပွေးတွေပို့လုံးမဲ့ဆိုတဲ့သဘောတဘာဝဆောက်နေတော့လေဟိုစစ်ပွေးတွေကို short ချပြီးတော့တကယ်ကဒီကိုနာဗိုင်းနဲ့အတူပေါင်းပြီးတော့လုံရမဲ့အချိန်ကိုရှောက်နေပြီဒါမှမဟုတ်အဲ့ဒီအချိန်ကိုကျွန်တော်ထင်တယ်အစိုးရရောစစ်တပ်ရောမြန်မာစစ်တပ်ကပါအလုပ်တဲ့ဟာကျွန်တော်တို့ကမတွေ့ဘူးရာ
ရခိုင်လူသားချင်းစာနာရေးအဖွဲ့ AHCD ကကိုကျော်စန်းလိုက်ပြောသွားတာပါတမတော်နဲ့ရခိုင်လက်နက်ကိုင်အေးအေးပလဝမြို့နယ်အတွင်းတိုက်ပွဲရေအကြောင်းထွက်ပြေးခဲ့ရတဲ့ချင်းလူမျိုးဟာမတ်လအတွင်းမှာ400လောက်ရှိကြောင်းချင်းစီပင်ဝကြီးဦးစိုးထက်ကပြောပါတယ်
။ဆိုတော့ဟိုတနေ့ကလည်းနောက်ထပ်အဲ့လိုပဲတိုက်ပွဲဖြစ်ပြီးတော့အိမ်ရွာတွေမိလောင်တဲ့ဟာဖြစ်တဲ့အတွက်အခုလည်းပြေးဖို့ပြင်နေတာရှိတယ်။ဘယ်နှစ်ယောက်တိုးလာမလဲတော့မသိသေးဘူး။ပလဝမြို့ပေါ်ပြေးလာပြီရှိတယ
်။ရခိုင်၊ကချင်၊ရှမ်း၊ချင်း၊ကယားဒီဒေသမှာအင်တာနက်ဖြတ်တောက်တာလူသားချင်းစာနာရဲ့အကူအညီတွေအရက်ဖတ်ဆိုရှာမှုတွေကိုပိတ်ပင်တာကယောဂါတားဆီးရေးမှာပိုဆိုးရွားလာနိုင်တယ်လို့ HRW ကထောက်ပြပါဗျ။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးအပါအဝင်ဗြိတိန်၊နော်ဝေး၊ကနေဒါစတဲ့နိုင်ငံပေါင်း18နိုင်ငံကတန်မတ်ကြီးကလည်းကုလသမဂ္ဂထွေထွေအတွင်းရေးမှူးချုပ်ရဲ့သဘောထားထုတ်ပြန်ချက်ကိုထောက်ခံပြီးစစ်ပွဲရေးရပ်တန့်ပြီးဆွေးနွေးရေးအဖြေရှာကြဖို့တိုက်တွန်းထားပါဗျ။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပို့ထားတာဖြစ်ပါတယ်။